ီမဝန္ဒတောင်တန်းအနောက်ပိုင်းကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားရကအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရလို့ဆက်ဆံရေးတင်းမာနေတာကိုရှော့ချဖို့တရုတ်နဲ့အိန္ဒိယနိုင်ငံတို့သဘောတူညီခဲ့ကြပါတယ်။ဗုဒ္ဓဦးနေကတရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးနှစ်ဦးတယ်လီဖုန်းနဲ့စီးနိုင်ငံနယ်စပ်မှာတင်းမာမှုတွေရှော့ချဖို့ဆွေးနွေးကြကြတာလည်းဖြစ်ပါတယ်။အခုလိုဝန်ကြီးနှစ်ဦးတယ်လီဖုန်းဆက်သွယ်စကားပြောချိန်မှာပဲအိန္ဒိယနိုင်ငံကနယ်စပ်ဒေသကိုတပ်တွေထပ်မံစီလုပ်ခဲ့တယ်လို့တိဘက်ကလည်းတိဘက်ဒေသအတွင်းတင်ကားတွေနဲ့စစ်သားတွေခြေအစ်စ်သုံးပြီးစစ်ရေးလက်ချက်မှုတွေလုပ်နေတာကိုနိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြသခဲ့တယ်လို့လည်း AFP သတင်းကပြောပါတယ်။အိန္ဒိယနိုင်ငံအနေနဲ့ခိုက်ရန်ဖြစ်ပွားမှုကိုတိတိကျကျစုံစမ်းအရေးယူပေးဖို့ကျွန်းနိုင်ငံရဲ့ဝန်ကြီးဝန်ကြီးကတောင်းဆိုခဲ့ကြောင်းနဲ့ကျွန်းနိုင်ငံရဲ့ပိုင်းနဲ့နယ်ပြည်ကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ဆန္ဒကိုဆော့မတော့ဖို့ကိုလည်းကျွန်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆဗရမယန်ဂျန်ရှန်ကကတော့အိန္ဒိယနိုင်ငံရဲ့တံခွက်ချက်ကိုတရုတ်နိုင်ငံကိုအတီးပေးခဲ့တယ်လို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယစစ်သားတွေအခုလိုအသက်သေဆုံးရတာအလားတမဖြစ်စေရဘူးလို့လည်းပြောပါတယ်
။ मैं देश को भरोसा दिलाना चाहता हूं हमारे जवानों का बलिदान व्यर्थ नहीं जाएगा
ကျွန်တော်တို့ရဲ့စစ်သားတွေအသက်ဆုံးလို့တွားရတာအလားတမဖြစ်စေရဘူးဆိုတာကိုတိုက်မိကိုကျွန်တော်အာမခံလို့ပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်ချာအာဏာနဲ့ဂုံတိုက်ခါကိုကာကွယ်ဖို့ဘယ်သူကမှမတားဆီးနိုင်သလိုဒီပေါ်ယုံမတန်တရားလည်းမရှိသေးဘူးလို့ဝန်ကြီးချုပ်မော်ရီကပြောပါတယ်။ဖြစ်ပွားပုံနဲ့ပတ်သက်လို့နှစ်ဖက်ပြောဆိုမှုကကွဲပြားနေတာပါ။ဒီနိုင်ငံကအိန္ဒိယစစ်သားတွေကနေဆက်ကိုဖျက်ချော်ခဲ့တာလို့ပြောသလိုအိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံကအိန္ဒိယပိုင်းနဲ့တဲအဆောက်အဦဆောက်တာကြောင်းလို့ဆိုပါတယ်။ကုလသမဂ္ဂကတော့တစ်ပတ်စလုံးအတိုင်အဆုံချုပ်တီးကြဖို့ကိုတိုက်တွန်းထားပါတယ်ခင်ဗျ။